သမရဟောင်းဒေါ်နယ်ထရမ့်ကိုအထက်လက်တော်မှတရားစွဲဆိုတာဟာအခုကျသပရိနေမှာတော့အဆုံးသက်ပိုင်းကိုရောက်ရှိနေပြီဖြစ်ပါတယ်။ပြီးကြရလာကလွှတ်တော်အဆောက်အဦအတွင်းဝရုံ35ဖြစ်အောင်သမရဟောင်းဒေါ်နယ်ထရမ့်ကခိုင်းတဲ့အတိုင်းလုပ်ခဲ့တယ်လို့ပုံကံတောင်းကျမ်းသူတော်များရဲ့ပြောဆိုမှုကိုတွတ်တော်မတ်တွေကတရားစွဲဆိုရမှာကူးကားခဲ့ကြပါတယ်။ထရမ့်ကိုတရားစွဲဆိုရတဲ့ကော်လိုရာဒိုပြည်နယ်ကွန်ဂရက်အမတ်တူဖြစ်တဲ့ဒိုင်နာဒီကက်တီကတော့ဒါဟာတပုံကိုသူတို့တက်ချုပ်ကအမိတ်ပေးတာမျိုးဖြစ်တယ်လို့ယုံကြည်ရပြီးပုံကံသူတွေကလည်းသူတို့ဟာသမရအမိတ်အတိုင်းလိုက်နာတာပါလို့ရဲကိုရှင်းရှင်းလင်းလင်းထွက်ဆိုတာပြီးဖြစ်တယ်လို့ပြောပါတယ်။ဆက်လက်ပြီးတော့သူမကပုံကံတောင်းကျမ်းသူတွေကမအောင်မြင်ခဲ့ကြောင်းနဲ့ငရဲပွက်တယ်လို့တိုက်ခိုက်ဖို့သူတို့ကိုထရမ့်ကပြောခဲ့ပြီးသမရကပြောလို့လေသူတို့ကဒီနေရာကိုရောက်ရှိသွားတာလို့ပြောပါရယ်။နောက်တက်အောက်လွတ်တော်ရဲ့တရားစွဲဆိုရေးမန်နေဂျာတူဖြစ်တဲ့ California Congress အမတ် Ted Lieu ကလည်းဇန်နဝါရီလ6ရက်နေ့ကပေါ်ပေါက်ခဲ့တဲ့အသက်အန္တရာယ်ထိခိုက်စေတော့တဲ့ဝရုံ35ဖြစ်စဉ်ပေါ်မှာ Trump အနေနဲ့နောင်နောက်ရတဲ့ပုံမပြဘူးလို့ဆိုပါရယ်။အထက်လွတ်တော်တွေက Trump Talk and the Republican အမတ်တွေကတော့ Trump ကိုတရားစွဲဆိုရမှုအပေါ်အလင်းစလိုလှုပ်ဆောင်လိုတာမျိုးမပြတတ်ပါဘူး။ Trump ရဲ့ရှေ့နေကတော့လွတ်တော်အဆောက်အဦအတွင်းတိုက်ခိုက်မှုအတွက် Trump မှာတာဝန်မရှိဘူးလို့ပြောပါရယ်။ထရမ့်အနေနဲ့နိုင်ငံရေးအရခွင့်ပြုသလောက်ပါပါနဲ့နဲ့ပြောဆိုခဲ့တာမျိုးဖြစ်ပြီးဖွဲ့စည်းပုံအခြေခံဥပဒေရဲ့ပထမပြင်ဆင်ချက်ဖြစ်တဲ့လွတ်လပ်စွာပြောဆိုခွင့်ကိုကာကွယ်ရမှာဖြစ်တယ်လို့ဆိုပါတယ်